အနည်းဆုံးလူပေါင်း16ယောက်တေဆုံးခဲ့ရပြီးတချို့တွင်ရရခဲ့တဲ့ရှမ်းပြည်မြောက်ပိုင်းဒေသတွင်လက်ရှိဖြစ်နေတဲ့တိုက်ပွဲတွေအပေါ်တရုတ်ဘက်ကပြင်းပြင်းထန်ထန်ကန့်ကွက်လိုက်ပါတယ်။တိုက်ခိုက်မှုတွေကြောင့်ထိခိုက်သေးခြင်းရပြီးမြန်မာနိုင်ငံမြောက်ပိုင်းဒေသငင်းချမ်းတည်ငြိမ်ရေးကိုထိခိုက်စေရာကြောင့်ချက်ချက်သားသားဆန့်ကျင်ကြောင်းတရုတ်နိုင်ငံသားရေးဌာနပြောခွင့်ရဂမ်ဆောင်ကတနင်္လာနေ့ပုံမှန်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်။ကျောင်းမြန်မာနေဆက်ငင်းချမ်းတည်ငြိမ်ရေးကိုတရုတ်ဘက်ကအလေးထားပြီးမြန်မာငင်းချမ်းရေးလုပ်ငန်းစဉ်ကိုလည်းအခိုင်အမာထောက်ခံကြောင်းဒေတာဝင်းမှအပြစ်ခတ်ရက်ပြီးငင်းချမ်းရေးကိုထိမ့်သိမ်းရမှာဖြစ်ပြီးတရုတ်ဘက်ကလည်းအပြုသဘောဆောင်တဲ့အခန်းကဏ္ဍကနေဆက်ပြီးဆောင်ရွက်သွားမယ်လို့နိုင်ငံသားရေးဌာနပြောခွင့်ရကပြောဆိုသွားပါတယ်။မြောက်ပိုင်းဟာမေအဖွဲ့ဝင်တွေဖြစ်တဲ့ TNLA တောင်ပလောင်လက်နက်ကင်တပ်EE ရခိုင်လက်နက်ကင်တပ်နဲ့ MNDAA ကိုကလက်နက်ကင်တပ်တို့ပူးပေါင်းထားတဲ့ညီနောင်မဟာမိတ်သုံးဘွဲ့ကအောက်တိုဘာ15ရက်နေ့တုန်းကပြည်ဦးလွင်တက်မတော်ဤပညာတက်ကတူအီဆာဝေါ်တိုကိတ်နဲ့မူရစီဝါစစ်စေးရေးကိတ်နောင်ချိုတိုကိတ်ဂုတ်တွင်းရဲစခန်းနောင်ချိုနယ်မြေခံတပ်ရင်းဌာနချုပ်စတဲ့နေရာတွေကိုတချိန်နဲ့တပြိုင်နက်လိုတိုက်ခိုက်ခဲ့တာပါဒီတိုက်ခိုက်မှုတွေအတွင်းစစ်တပ်ရဲတပ်ဖွဲ့နဲ့အရသားတွေထိခိုက်သေးဆုံးခဲ့ရပြီးနောက်နေမှာပဲမြန်မာနိုင်ငံဆိုင်ရာအမေရိကန်တန်ယုံကလည်းတိုက်ခိုက်မှုတွေအတွင်းတည်ကျင်ရမှုအတွက်ဝမ်းနည်းစင်မကောင်းဖြစ်ရကြောင်းပြောဆိုထားပြီးသက်ဆိုင်ရာဗက်ပေါင်းစုံကထိန်းသိမ်းသိမ်းရှိဖို့အငြင်းမတူမှုတွေကိုဆွေးနွေးညှိနှိုင်းကြဖို့လည်းတိုက်တွန်းထားပါတယ်တိုက်ပွဲတွေဆက်ရှိနေပြီးတည်ဆုံးတရားရမှုနဲ့ပတ်သက်လို့တယင်သာလက်နက်ကင်တက်တွေဘက်ကရောတက်မတော်ဘက်ကရောထပ်ပြီးတော့ထုတ်ပြန်ထားတာမရှိသေးပါဘူးရှင်